ကျမစုမမရှင်ကိုဗစ် -19 ကပ်ရောဂါကာလသတင်းမီဒီယာသမားတွေယောဂါကူးစက်မဲ့အန္တရာယ်သာမကအသက်မွေးဝမ်းကြောင်းရပ်တည်နေထိုင်ရေးအခက်တွေ့လာတဲ့အခြေအနေတွေနဲ့ပတ်သက်လို့ပြောပြပေးကြပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ယောဂါကူးစက်သူ190ကျော်တဲ့မှာသတင်းသမားတို့လည်းပါဝင်နေပြီးတော့တချို့ကလည်းယောဂါကူးစက်မှုရှိမရှိစောင့်ကြည့်ပြီးတော့သိကြခွဲနေထိုင်နေကြရတာပါ။ပြပခီးသွားရာဇဝင်မရှိပဲယောဂအတီးပြုလူနာနဲ့ထိတွေ့ခဲ့ရကကူးစက်မှုဖြစ်ခဲ့ကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကမေလ10ရက်နေ့မှာသတင်းထုတ်ပြန်ထားတဲ့အသက်22နှစ်အရွယ်အမျိုးသားဟာအလုတ်တင်သတင်းသမားတဦးဖြစ်တယ်လို့မြန်မာသတင်းမီဒီယာကောင်စီတွဲဘက်အတွင်းမှတင်ဦးမြင့်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီသတင်းသမားတွေထဲမှာ intern presenter ဆိုတဲ့အယောက်ကတော့သူက confirm case ပေါ့ဟိုလူနာနံပါတ်109ထင်တယ်ဟုတ်ကျန်တဲ့ဟာတွေကတော့ quarantine ပေါ့သူတို့အဲ့ဒီဟိယမြန်မာကျန်တဲ့3ယောက်သို့မဟုတ်4ယောက်ပေါ့အဲ့ဒါတော့ quarantine အဆင့်ပဲနောက်အခု theory တိုင်းကအဲ့ဒီမလေးရှားပြန်တဲ့သူ interview တွေကလည်းဆက်ဆက်ပြီးတော့အဲ့ဒါ quarantine ပဲသူတို့ကဒီနေ့မှ quarantine ဝင်တာပေါ့နော
် coronavirus ကူးစက်မှုတွေကြောင့်သွားလာမှုလှုပ်ရှားမှုတွေကန့်သက်ထားတဲ့အတွက် media လုပ်ငန်းတွေနဲ့သတင်းသမားတွေမှလည်းထိခိုက်မှုတွေကြုံနေရတာပါကိုယ်တိုင်နဲ့သတင်းစာနဲ့မဂ္ဂဇင်းတာဝန်ခံထုတ်ဝေနေသူပြည်မှာအဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဦးမျိုးမြင့်ငိမ့်ကတော့အခက်အခဲကြုံနေရတဲ့မီဒီယာသမားတွေကိုသက်ဆိုင်ရာသတင်းဌာနတွေအပါအဝင်ဝိုင်းဝန်းကူညီဖို့တိုက်တွန်းထားပါတယ်
။သတင်းသမားတွေဒါကွာရန်တင်းဝင်ရတဲ့အဆင့်တော့ကြောက်နေပေါ့နော်။ COVID-19 ဒီအခြေအနေတွေနဲ့တော့ရင်ဆိုင်နေရတယ်ပေါ့နော်။ဟိုသတင်းကျွန်တော်တို့မြန်မာနိုင်ငံမှာတော့သတင်းမီဒီယာကောင်စီလို့ပြောလို့ရှိပါတယ်။သို့တော်လည်းပဲဟိုသတင်းသမားချင်းအနေနဲ့ပြောမှဆိုလို့ရှိရင်ဒီအနေနဲ့ရင်ဆိုင်မှာပဲဖြစ်တယ်။ဟုတ်လား။အဲ့ဒီအတွက်ဟိုတက်ဆိုင်ရာအစုအဖွဲ့တွေပေါ့နော်ဥပမာဆိုတော့တက်ဆိုင်ရာသတင်းဌာနတွေကတာဝန်ယူပေးဖို့လိုပါတယ်ဟိုကျွန်တော်တို့ channel တွေဆိုလို့ရှိရင်ဒါကျွန်တော် info digest channel ဆိုလို့ရှိရင်ဒါတလပတင်ထွက်နေ channel ပေါ့နော်ဒါဆိုလို့ရှိရင်ကျွန်တော်ရပ်ဆိုင်ထားရတယ်နောက်တစ်ခုကရွှေမြူတင်မဂ္ဂဇင်းပေါ့နော်တလပတင်ထွက်တဲ့မဂ္ဂဇင်းကျွန်တော်ရပ်ထားတယ်ဆိုတော့ဒီဝန်ထမ်းတွေကိုကျွန်တော်လာစာအပြည့်မပေးနိုင်တော့ဘူးမပေးနိုင်တဲ့အခါကျတော့သူတို့ထိုက်တဲ့နဲ့ percentage တစ်ခုနဲ့ပဲကျွန်တော်ပေးရတာဟာမဖြစ်သွားတယ်ပြီးခဲ့တဲ့ရက်ပိုင်းဆိုရင်မြန်မာတန်းချုပ်ပါလို့ဆိုလို့ရတယ်ဒင်းတော့ခုနကျကြလောက်တော့ဒရင်ဝင်တန်းနေပေါ့နော်ဒရင်တော့ဒီလည်းပါတယ်အဲ့ဒါလည်းပါတယ်အာလူခုနကျလောက်အလုပ်ကလည်းရဆိုင်လိုက်ရမှာမျိုးရှိတယ်ဟုတ်လားဒရင်သမားတွေအရင်နေလဲကြည့်လို့ပဲဟုတ်လားဟိုဒရင်သမားကဒရင်ကိုဝါသနာပါလို့ကိုသူတို့လုတ်တာပေါ့နော်ဝါသနာပါလို့တည်းဖြစ်လို့တည်းပတ်ဆိုင်ရသည်ဖြစ်စေများတယ်ဖြစ်စေဒီလူတွေဆိုတော့လုတ်နေမှာသို့တော်လည်းပဲသူတို့ရဲ့စားဝတ်နေရေးတော့ဒီဒရင်ဌာနတွေတာဝန်ယူပေးဖို့တော့လိုတယ်
မြန်မာသတင်းမီဒီယာကောင်စီကတော့ COVID-19 ကူးစက်ခံရသူ၊စောင့်ကြည့်ကန့်သတ်ခံထားရသူသတင်းသမားတွေအနေနဲ့မိမိတို့ရဲ့အမည်သတင်းတိုက်ဌာနတာဝန်တကယ်လို့များအလုံရနာခံရရင်ဘယ်ရက်ကနေစပြီးတော့အလုံနာခံခဲ့ရတာစတဲ့မိမိတို့သတင်းဌာနရဲ့တာဝန်ခံအေဒီတာဆက်သွယ်ရေးနံပါတ်မိမိတို့ရဲ့လက်ရှိနေရက်လိပ်စာတွေကိုအမြန်ဆုံးပေးပို့ကြဖို့သတင်းသမားတွေရဲ့စာရင်းတွေကိုလည်းပြုစုနေသလိုအရေးပေါ်လိုအပ်ချက်တွေရှိလာရင်လည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုဆက်သွယ်ကြဖို့နှိုးဆော်ထားပါတယ်လက်တလုံးမှာလည်းအခက်အခဲကြုံနေရတဲ့သတင်းသမားတွေကိုသတင်းမီဒီယာကောင်စီကအရေးပေါ်ရမုံငွေမှတီးပြီးကူညီနေကြောင်းဦးမြင့်ကျော်ကပြောပါတယ
်။ Quarantine ဝင်တဲ့သတင်းသမားတွေအတွက်နှစ်သိန်းထောက်ပံ့တာပေါ့။အဲ့ဒါကကောင်စီကဒုစီဘတ်ဂျက်ထဲကနေရမုံငွေ300မှတီးပြီးတော့အဲ့ဒီကနေထောက်ပံ့တာပေါ့။နောက်တစ်ခုကတော့ဟိုအလုံးရနာခံရတဲ့သူတွေဒီချိန်မှာလာစားတဝက်ချော့ခံရတာတော့အခက်အခဲရှိတဲ့ဟာပေါ့နော်သတင်းသမားတွေအဲဒီသူတို့တွေအတွက်ကာရိတ်ခါဆက်ပတ်တာအဲ့ဒါကခံတို့စီတို့ပဲတို့ဒီဝီလရန်ကုန်တို့ဒေါ်တန်းမြောင်တို့အဖွဲ့စီကသတင်းသမားတွေအတွက်သူတို့အကူအညီပေးတဲ့ဟာတွေလည်းပါတယ်ပေါ့နော်သတင်းသမားတွေအတွက်ကောင်စီကစီမံခန့်ခွဲပေးတယ်နောက်ကောင်စီရဲ့အဆုံးပြေချက်အဖြေစီပေးတယ်ပေါ့အဲ့ဒါကတော့ပေးနေပြီပေါ့နော်ဟိုကွာရန်တိုင်းဟာလည်းလုပ်နေပြီလောလောဆယ်တော့ပထမကြီးရမြန်မာကသတင်းတော့တချို့သူတို့စီရင်ပေးပို့တာလေနောက်ဒီနေ့တော့ဟို ERV တိုင်းမှာ quarantine ဝင်ရနှစ်ယောက်ရှိတယ်လို့ပြောတယ်သူတို့ဒီကစီရင်လာဖို့စောင့်နေတယ်ဟုတ
် COVID-19 ကပ်ရောဂါနဲ့ကြုံနေရတဲ့အခြေသတင်းချက်လက်အမှန်တွေရရှိနိုင်ရေးမီဒီယာတွေရဲ့အခန်းကဏ္ဍအရေးကြီးသလိုအခက်အခဲတွေကြားမှာသတင်းယူနေကြရတဲ့အခြေအနေတွေကိုတော့ကုလသမဂ္ဂအတွင်းမှချုပ် Antonio Guterres ကလည်းဒီလာဇန်းတို့ကနိုင်ငံတကာသတင်းလွတ်လပ်ခွင့်နေမှာသတိပေးပြောဆိုထားပါတယ်ရှင်ကျွန်မစုမောမှာ